မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားកောင်းဆောင်ကိုချင်းပြီး NLD လွတ်တော်ကိုစတဲ့ကိုဖြိုးစရာတော်နဲ့အတူနောက်ထပ်နှစ်ယောက်ကိုစစ်ကောင်စီကကွပ်မျက်လိုက်တာဟာအင်မတန်ပြစ်တင်ရှုတ်ချွဲကောင်းတဲ့လှုပ်ရဖြစ်တဲ့အပြင်မြန်မာအရေးငြိမ်းချမ်းစွာဖြေရှာရေးအာဆီယံအဖွဲ့ရဲ့ကြိုးပမ်းမှုတွေကိုအထောက်အကူပြုရမရောက်ဘူးလို့အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဝေဖန်ပြောကြားလိုက်ပါတယ်စစ်ကောင်စီကအခုလိုကွပ်မျက်လိုက်တဲ့အပေါ်လွန်စွာစိတ်မကောင်းဖြစ်ရပြီးအမတန်စိတ်ထိခိုက်ရကြောင်းမနေ့ဇူလိုင်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်အာဆီယံဝန်ကြီးများဆွေးနွေးပွဲကျင်းပဖို့တည်င်းတပတ်လောက်အလိုမှာဖြစ်သွားတဲ့ဒီကွပ်မျက်မှုဟာနောက်ကျောင်းပြန်လဲသွားစေတဲ့လှုပ်ရဖြစ်တယ်လို့လည်းအာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ဒါဟာတည်တံအမိတ်ချခံထားရသူတွေကိုနှစ်ပေါင်း30ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကွပ်မျက်ခြင်းလဲဖြစ်ပါရယ် AAPP နိုင်ငံရေးအကျဉ်းသားများကကိုညီဆောင်ချော်ရေးအဖွဲ့ကမနေ့ဇူလိုင်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စာရင်းမှာတော့ထင်းထင်းခံထားရတဲ့နိုင်ငံရေးအကျဉ်းသား86ယောက်တည်တံချမှတ်ခံထားရပြီးတည်တံအမိတ်ကိုရှောင်တိတ်နေသူ42ဦးရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိအချိန်ထိစုစုပေါင်းတည်တံအမိတ်ချခံထားရသူနိုင်ငံရေးအကျဉ်းသား118ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။